မေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်သတင်းပတ်တဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာတခြားကမ္ဘာအရေးကိစ္စရပ်တွေနဲ့တူမြန်မာနိုင်ငံအရေးကိုလည်းထက်သွင်းဆွေးနွေးသွားဖို့ရှိတယ်လို့အမေရိကန်ဆိုတာတာဝန်ရှိသူတို့ကရိုက်တာသတင်းဌာနကိုပြောပါတယ်။နိုင်ငံရေးဝန်ကြီးဘလင်ကင်ဟာသူ့ရဲ့ဒုတိယအကြိမ်မြောက်တရုတ်နိုင်ငံခီးစဉ်ဖြစ် April 24ရက်ကနေ26ရက်ထိရှန်ဟိုင်းနဲ့ဘေကျင်းမြို့တွေမှာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့စီစဉ်ထားတာပါ။တရုတ်နယ်စပ်အပါအဝင်မြန်မာရဲ့အိန္ဒိယနိုင်ငံတွေနဲ့ထိဆက်နေတဲ့နယ်နိမိတ်အားလုံးမှာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေတိုက်ပွဲတွေပြင်းထန်နေချိန်ဒေသတွင်းကိုအမေရိကန်ထိပ်တန်းတန်တမန်တဦးသွားရောက်မှလည်းဖြစ်ပါတယ်။ဒီခီးစဉ်အတွင်းမှာအရှေ့အလယ်ပိုင်းချက်တဲ့ယူကရိန်းစစ်ပွဲမှာရုရှားပေါ်တရုတ်ကမပံ့ပိုးရေးတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့ရန်လိုမှုတွေနဲ့မြောက်ကိုရီးယားရဲ့မစင်မကျင်လုပ်ရတဲ့ချင်းချောက်ပြောဆိုမှုတွေစတဲ့အကြောင်းကိစ္စရပ်တွေကိုလည်းဆွေးနွေးသွားဖို့ရှိပါတယ်။ရုရှားရဲ့ကာဝေးလုပ်ငန်းတွေကိုထောက်ပံ့ပေးနေတဲ့တရုတ်ကုမ္ပဏီတွေကိုအမေရိကန်ကအရေးယူဖို့ပြင်ဆင်ထားတယ်လို့အမေရိကန်အကြီးတန်းအရာရှိတူကသတင်းထောက်တွေကိုထုတ်ပြောထားလို့ဒီကိစ္စဟာလည်းဘလင်ကန်ရဲ့ခီးစဉ်မှာဦးစားပေးဆွေးနွေးသွားဖို့ရှိနေပါတယ်များ။